ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးကိုအခြေခံတဲ့ပြည်ပခါတွေစပြီးတော့ဖြစ်ခဲ့တဲ့2012ခုနှစ်နောက်ပိုင်းတွေကမွတ်စလင်တွေကိုအသွာအလာကန့်သတ်ခံထားရတာအခုဆိုရင်10စုနှစ်နီးပါတခုအထိရှိနေပါပြီ။ရခိုင်ပြည်နယ်တဲကမွတ်စလင်အများစုဟာဒုက္ခသည်စခန်းတွေထဲမှာသာနေထိုင်ကြရပြီးတော့ရခိုင်ပြည်နယ်ထဲနဲ့မြို့ပေါ်တွေကိုတွာလာခွင့်ပိတ်ပင်ခံထားကြရပါတယ်။အခုလိုမျိုးနှစ်နဲ့ချီပြီးတော့တွာလာခွင့်ပိတ်ပင်ခံထားရတာကြောင့်စီးပွားရေးစားဝတ်နေရေးပို့ပြီးတော့မှခက်ခဲတဲ့အတွက်လွတ်လွတ်လပ်လပ်တွာလာခွင့်ရဖို့မျှော်လင့်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုအောင်မြတ်သူပြောပြပေးပါရှင်။
ရခိုင်ပြည်နယ်တဲကမွတ်စလင်တွေကိုအာဏာပိုင်တွေကအသွာအလာကန့်သတ်ထားတာအခုဆိုရင်10နှစ်နီးပါးရှိနေပါပြီ။ရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်တွေကြား2012ခုနှစ်မှာပဋိပက္ခတွေဖြစ်ပွားပြီးကြတဲ့ကအိုးအိမ်ဆုံးကွာထွက်ပြေးကြရတဲ့မွတ်စလင်တွေဟာ IDP ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်။အရင်ကလွတ်လပ်စွာသွားလာခွင့်ရှိတဲ့မွတ်စလင်တွေဟာ2012ခုနှစ်ပဋိပက္ခနောက်ပိုင်းမှာသွားလာခွင့်တွေကန့်သတ်ခံခဲ့ရပါတယ်။စစ်စေးရေးဂိမ်းဆောက်တွေကိုငွေပေးပြီးစခန်းပြင်ကိုထွက်လို့ရရင်တော့သွားကျင်တိုင်းသွားလို့မရဘူးလို့စစ်တွေမျိုးတက်ကြပြင်ဒုက္ခသည်စခန်းကဥမောင်းလေးကပြောပါတယ
်။ဟုတ်ပါ၊ညံ့ရည်ချင်းဆက်ဆံတောင်းတယ်သွားလို့မရဘူး။အဲ့တော့သူတို့ကတခါတလေစာချုပ်နဲ့တော့မော်တော်ဗီဂျီတွေကြီးတော့အဲ့ဒီမှာပါရပတ်စကူယူလိုက်တယ်စာချုပ်တင်တယ်စစ်စစ်ကမှတော့ဒေဗီလကနော်ခွေးရတော့တောင်းတောင်းရင်ပတ်စက်ရတယ်စာချုပ်တောင်းရင်ပတ်စက်ရတယ်အမတော်လေးမစလဲရောစစ်စစ်ဆိုအခြေခံတော်လေးရတယ်ကတည်းကငါကနေသူတို့ကကြက်ကနေတောင်းရင်ပတ်စက်ရတယ်ဟု
တ်ရခိုင်ပြည်နယ်ကမွတ်စလင်ကြေးရွာတွေဒုက္ခသည်စခန်းတွေစီကသွားတဲ့လမ်းတွေတိုင်းမှာစစ်စေးဂိတ်တွေရှိပါတယ်မွတ်စလင်ကြီးရွာတွေချင်းချင်းသွားလို့ရပေမဲ့တခြားမျိုးပေါ်နဲ့မွတ်စလင်မဟုတ်တဲ့တခြားကြီးရွာတွေကိုသွားလာခွင့်ပိတ်ပင်ထားတာဖြစ်ပါတယ်။မွတ်စလင်ဒုက္ခသည်စခန်းတွေမှာနှစ်တွေရှိကြလာတဲ့အမျှစာဝတ်နေရေးလည်းကက်ခဲလာသလိုစိတ်ပိုင်းဆိုင်ရာမွန်းကျက်မှုတွေလည်းရှိလာတယ်လို့စခန်းတွင်းနေထိုင်တဲ့မွတ်စလင်တွေကပြောဆိုကြပါတယ်။ကျမကြီးအတွက်ဆေးုံစေကန်သွားခြင်းရင်တော့အလွယ်တကူသွားလို့မရဘူးလို့စစ်တွေမျိုးအပြင်မှာရှိတဲ့ခေါင်တုခဒုက္ခသည်စခန်းကဒေါ်စနာဦးကပြောပါတယ
်အရှိတီနီမကဖိုင်စီကဲဆေရုံကိုပေါ်လမရှာရှင်ရှာရှောင်းမမတရားခလင်းမှုမျိုးဆိုရင်ရှာရှင်ရပေါ်လမရဘူးမဲပူတော့မရှိဘူးရပေးတနာပြမတရားလေးမွတ်စလင်ဘာသာမရှိပါဆိုရပါလားဆိုမလာခဲ့ပါရပေးတနာမဲပူတော့လည်းမရှိဘူးရပါဆိုရကောက်ပါလေ
အရင်ကရခိုင်ပြည်နယ်မှာမွတ်စလင်တွေအနေနဲ့လွတ်လပ်စွာသွားလာခင်ရခဲ့တယ်လို့ရခိုင်လူမျိုးတွေနဲ့အတူတူစီးပွားရေးတွေလုပ်ကင်ခဲ့ကြပြီးပွဲလန်းသပိတ်နေတွာလာခွင့်ရှိခဲ့ပေမဲ့အခုလိုနှစ်ပေါင်းများစွာကန့်သတ်ခံထားတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့ဥမောင်လေးကဆက်ပြောပါတယ
်။အရင်ကတော့2012ခုမှာစောကြရေးတိမပြီးခင်ကျွန်တော်တို့ကစစ်ကြုံမျိုးပေါ်မှာလည်းဆိုင်ရပါကစုံတွာလို့လည်းရတယ်ညောင်းလို့လည်းရတယ်ရကနဲ့ကျွန်တော်တို့ကဘာမှပြတ်နေမှရှိဘူး။နောက်ဟိုရတော့လည်းရကရတော့လည်းပြန်ရမယ်အဲ့မှာနေရှင်နေနေလားပြောလိုက်ပွဲတွေကတွာလိုက်ဘာမှပြတ်နေမှရှိဘူး
။အာဏာပိုင်တွေဘက်ကတော့မွတ်စလင်တွေကိုတေချာစီစစ်ပြီးအထောက်ထားခံလွန်သူတွေကိုနိုင်ငံသားစစ်စီရေးကတ်တွေထုတ်ပေးပြီးတွာလာခွင့်ပေးထားတာရှိပေမဲ့မွတ်စလင်တော်တော်များများကတော့နိုင်ငံသားစစ်စီရေးကတ်တွေမရရှိကြတာလည်းဖြစ်ပါတယ်။ဒီနိုင်ငံမှာမွေးပြီးတော့ဒီနိုင်ငံမှာကြီးလာပေမဲ့နိုင်ငံသားစစ်စီရေးကတ်မရသလိုအတွာလာကန့်သတ်ခံထားတာကိုလည်းဝန်းနေမိတယ်လို့တက္ကသိုလ်ပြင်ဒုက္ခသည်စခန်းကဦးမောင်လေးကဆက်ပြောပါတယ်။
နိုင်ငံသားဆိုတော့ကျွန်တော်ကအဲ့ဒါမရတော့တော်တော်ဖြစ်တယ်တော်လည်းလုံးဝစနေပြောဘူး။တော်လို့မရဘူးကန့်သက်တယ်လောမတော်ရဘူးကျွန်တော်အခုဆိုရင်စင်းမီတော်ကိုနေနေလို့ရှိတယ်ကိုကိုနေကြပါဘူး
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုံနဲ့ဆက်သုံးစီဈေးနှုံတွေတက်လာနေတာကြောင့်ပြည်သူတွေအနေနဲ့စားအုပ်နေပို့ပြီးတော့ခက်ခဲနေပါတယ်တနိုင်ငံလုံးကုန်စည်နှုံတွေတက်လာနေတဲ့ဆိုပေမဲ့အသွားလာကန့်သက်ခံထားရတဲ့မွတ်စလင်တွေအနေနဲ့ပို့ပြီးတော့စားအုပ်နေရေးတွေကျက်တဲလာတယ်လို့လည်းမွတ်စလင်တွေကပြောဆိုကြပါတယ်ခင်ဗျာ